coronavirus ကပ်ဘေးရောဂါတိုက်ဖျက်မှုမှာအမေရိကန်ဘက်ကပိုပြီးကူညီဆောင်ရွက်နေကြောင်းကြေညာတဲ့သမ္မတဂျိုးဘိုင်ဒန်ကလက်မဲ့ဇွန်လကုန်ပိုင်းအရောက်မှာကမ္ဘာတစ်လွှားကို COVID-19 ကာကွယ်ဆေးအလုံးရေသက်20ထပ်မံဖြန့်ဖြူးမဲ့အကြောင်းပြောဆိုထားပါတယ်
And we need to help fight the disease around the world to keep us safe.
ပြည်တွင်းဘေးကင်းလုံခြုံမှုနောက်တခြားသူတွေကိုမှန်မှန်ကန်ကန်ထောက်ပံ့ကူညီရေးအတွက်ကမ္ဘာတစ်လွှားကပ်ဘေးရောဂါတိုက်ဖျက်ရေးကိုပံ့ပိုးဆောင်ရွက်ဖို့လိုအပ်တယ်လို့သမ္မတဘိုင်ဒန်ကအင်ဘူရော East Room ခမကြီးမှာပြောဆိုခဲ့တာပါ။အမေရိကန်ပြည်တွင်းသုံးအဖြစ်ခွင့်ပြုထားတဲ့ COVID-19 ကာကွယ်ဆေးတွေကစပြီးပိုးရှံလာနေတာနဲ့အတူအခုပြည်ပကိုပထမဆုံးအချိန်စတင်ပို့ဆောင်မယ်အထက်အဲ့ဒီဆေးတွေလည်းပါဝင်မှာဖြစ်ပါတယ်။အမေရိကန်ကနေတခြားနိုင်ငံတွေကိုပို့ဆောင်ပေးဖို့အတွက် AstraZeneca ဆေးအလုံးရေတန်း60စီစဉ်ထားပြီးဖြစ်ပြီးနောက်ထပ်ဖြန့်ဝေမဲ့ဆေးအလုံးရေတန်း20ကတော့ Pfizer, Moderna နဲ့ Johnson & Johnson ကာကွယ်ဆေးတွေဖြစ်ပါတယ်
။ This means over the next 6 weeks the United States of America will send 80 million doses overseas.
လာမယ့်သတင်း6ပတ်အတွင်းအမေရိကန်ပြည်ထောင်စုကတခြားနိုင်ငံတွေကို COVID-19 ကာကွယ်ဆေးအလုံးရေတန်း80ပို့ဆောင်မှာဖြစ်ပါတယ်။ဒီရေတော့ဟာဆိုရင်အမေရိကန်ပြည်ထောင်စုတွင်ဇွန်လခုံမှာထုတ်လုပ်မဲ့ကာကွယ်ဆေးစုစုပေါင်းရဲ့7,000,000နှုန်းဖြစ်ပါတယ်။အမေရိကန်ကတခြားနိုင်ငံတွေကိုဖြန့်ဝေမဲ့ကာကွယ်ဆေးအရေအတွက်ဟာဆိုရင်အခုချိန်ထိတခြားနိုင်ငံတွေကပံ့ပိုးကူညီဖြန့်ဝေနေတဲ့ကာကွယ်ဆေးပမာဏရဲ့90%ရှိပါတယ်လို့အမေရိကန်သမ္မတဘိုက်ဒန်ကပြောဆိုခဲ့တာပါ။